တကြံကာလအတွင်းနိုင်ငံတော်အစိုးရအပေါ်အကြီးညိုပြက်စေဖို့ဓာတ်ရိုက်ဖြစ်စေတွေ့ဝါရည်ဖြစ်စေပြောဆိုရာတန်ကြပ်ထိုးရာတီဆိုရာလှုပ်ရှားဆောင်ရွက်မှုလုပ်ရင်သက်ဆိုင်ရာတည်ဆဲဥပဒေအရအရေးယူသွားမှာဖြစ်တယ်လို့စကိုင်းတိုင်းနေသားကြီးအစိုးရရဲ့မလ20ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။နိုင်ငံတော်အကြီးညိုပြက်စေမဲ့အရာဆိုရာပြောဆိုသုံးနှုန်းမှုပေါ်မူတည်တယ်လို့ရန်ကုန်တိုင်းနေသားကြီးနေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးဦးတင်ဝင်းက RFA ကမေးမြန်းစင်မှာအခုလိုပြောပါတယ်။
အဲ့ဒီရှိတဲ့ကိစ္စလေးတွေနောက်တိုင်းသားစီလူညီညီပြပြစီနိုင်တဲ့ကိစ္စလေးတွေနိုင်ငံတော်ညီညီပြစ်စင်တဲ့ကိစ္စလေးတွေဒါလေးကတော့စတိုင်းနေတယ်လဲကျွန်တော်ထုတ်ပါတယ်ဒါလည်းထုတ်တဲ့ကိစ္စလေးပါကျွန်တော်ကသူတို့ပြောဆိုတုံ့နှုံတဲ့အပေါ်မှာပဲမူတည်ပြီးတော့မှဖြစ်တာလေဘယ်ဥစ္စာတွေကဘလို့ပြစ်စီတယ်ဘယ်ဥစ္စာတွေကတော့မပြစ်စီဘူးဆိုတာအများဆုံးသိကြပါပဲပြပြပြောင်းလဲရေးအတွက်ဟိုအပြုသဘောနဲ့ပြောတဲ့ကိစ္စလေးတွေကတော့ကျွန်တော်တို့အနေနဲ့တော့လက်ခံပါတယ်ဒါပေမဲ့သူအစ်စ်နဲ့လျော်ညီတဲ့ဒါအတုံးတော့မဟုတ်တဲ့ကိစ္စမျိုးတွေကြတော့ဟိုကျွန်တော်လက်ခံလို့မရဘူးလေ
တိုင်းဒေသကြီးတွေနဲ့ပြည်နယ်အစိုးရတွေအားလုံးလားတူကြေညာချက်တွေထုတ်ပြန်ဖို့ရှိတယ်လို့လည်းသိရပါဗျ။ကြီးညိုပြတ်အောင်ပြောဆိုမှုတွေကိုညီစွန်းတဲ့ဥပဒေအရပုံမှန်တက်ပြီးရေးယူသွားမှာဖြစ်တယ်လို့ပြောပါဗျ။တကြံကာလဟာနိုင်ငံရေးစီးပွားရေးလူမှုရေးအဖြစ်အပျက်တွေကိုတန်ကျက်နဲ့ဝေဖန်ထောက်ပြပြောဆိုကြပါဗျ။ရင်းအစ်စ်အစိုးရလက်ထက်ကတကြံကာလမှာပြက်လုံးတွေကိုခွင့်မပြုခဲ့ဘဲဒီမိုကရေစီခေတ်ပြောင်းအစိုးရလက်ထက်မှာပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီလိုခွင့်ပြုတယ်ဆိုရမှာလဲတန်ကျက်တွေကိုစီစီရေးတင်ပြပြီးမှပြောဆိုပိုင်ခွင့်ရှိတယ်လို့သိရပါဗျ။တကြံတန်ကျက်ဆိုတာဝေဖန်ထောက်ပြတာဖြစ်ပြီးကြီးညိုပြက်စေတယ်မပြက်စေဘူးဆိုတာကိုကျင်တရားနဲ့ဆိုင်တယ်လို့နှစ်စင်တာရုဘာဗျာတန်ကျက်အဖွဲ့ထွက်ခဲ့တဲ့တရုတ်ဆောင်ဘီလူဝကပြောပါဗျ။
သူကကြီးညိုနေဘာမှမကြီးညိုပြက်စရာပြောစရာမရှိဘူးပေါ့ဗျာ။ဒီကကြီးညိုစရာမရှိဘူးဆိုလို့ရှိရင်အဲဘေးရလူကကြီးညိုရဲ့အကြောင်းတော့ပြောကြရတာပေါ့။ကြီးညိုရင်မကြီးညိုဘူးဆိုတာတော့မိမိရဲ့ကိုယ်ရှိတရားနဲ့ဆိုင်ပါလေ။မိမိရဲ့လုံဆောင်ခြင်းနဲ့ဆိုင်တာပေါ့။တနစ်တာအတိုင်းဒီမှာဖြစ်ဖြစ်သွားတာဒီအလုံးဒီလိုပဲသူတို့အနိပညာနဲ့သရော်ကြတာပဲ။ထောက်ပြကြတာဝေဖန်ပြတာပေါ့။လူစရာဝေဖန်မှမဝေဖန်အခမ်းအနားမှကောင်းတာပေါ့။အဲအားကြောင့်တန်ရက်ဆိုတဲ့သဘောတရားကလည်းအဲ့ဒီအ내ကိုဆောင်ပါလေ။အဲ့ဒီသဘောတရားဆောင်တယ်
ဒီကြံထုတ်ပြန်ချက်ကို2013ခုနှစ်ကစတင်ပြီးပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထုတ်ပြန်ချက်မှာတိုင်းရင်းသားစီးလုံးညီညွတ်ရေးပြပြစီမဲ့အပြောအဆိုလှုပ်ရှားမှုတွေ၊နိုင်ငံတကာအလံတွေနဲ့ရေကစားတာတွေ၊မြမရိုးရရင်ကျင်းမှုနဲ့မညီတဲ့တရုတ်ပြက်ဝစ်စားစင်ရင်မှုတွေ၊မျက်နှာဖုံးစုရေပတ်ခံရေကစားတာတွေမလုပ်ဖို့ပါရှိပါတယ်။ဒါ့အပြင်ထော်လာဂျီနဲ့ရေပတ်ကစားတာ၊လိုင်စင်မဲ့ရင်တွေအသုံးပြုတာ၊စိုက်ကယ်အိတ်စောဖွင့်စည်းတာ၊မူရစ်တောက်စားရန်ကားတာတွေမလုပ်ဖို့နဲ့နနက်ခဏနာရီကနေညနေ6နာရီအထိသာရေပတ်ကစားဖို့ကြေညာချက်မှာပါရှိပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ဟာမူရရန်ကားတာနဲ့ရင်မတော်တဆဖြစ်မှုတွေကိုကာကွယ်ဖို့အဓိကဖြစ်တယ်လို့မုံရမြို့နယ်အုပ်ချုပ်ရေးမှူးဦးညွန့်စိုးကပြောပါတယ်
။တိုင်းဒေသကြီးတစ်ခုလုံးကတော့ဒီလိုထုတ်ပြန်မှာပြည်ကျွန်တော်တို့စကိုင်းတိုင်းဒေသကြီးတစ်ခုလုံးမှာပေါ့မြို့နယ်တိုင်းမြို့နယ်တိုင်းမှာထုတ်ပြန်ပြီးတော့မှဒီလိုတာဝန်ယူလောက်တာပါအဓိကတော့မုံရကျတော့ဂျမ်မန်တက်တီမှာအလားပြရင်ကြီးကကိုပိုင်တချင်းနေနဲ့ပြောပြကြတာကြာတန်ကျက်မပေါ့ဒီကတကြံမှာအဲ့တော့ဒီမှာတကြံတွေးတဲ့မှာချားတော့မဟုတ်ဘူးဆိုင်ကလေးတွေကိုအများဆုံးအေးအေးယူရတာပါ
ကြီးညာချက်တွေကိုတချို့တိုင်းဒေသကြီးကမြို့နယ်တွေမှာစတင်ထုတ်ပြန်နေပြီး APT ရဲ့နေ့မှာအားလုံးထုတ်ပြန်ကြီးညာဖို့ညွှန်ကြားထားတယ်လို့သိရပါတယ်ရှင်